သမရအင်ဗျူကဗီဒီယိုအားနာတုံးပြီးပယ်ချမယ်လို့ထိန်းချုပ်ထားတဲ့အကြောင်းကပဲ2000ခုနှစ်စက်တဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာထိခိုက်ညစ်နာခဲ့ရတဲ့မိသားစုတွေကဆော်ဒီအာရေဗျအစိုးရကိုအကြမ်းဖက်မှုကိုပံ့ပိုးပေးတယ်လို့ဆက်ဆွဲပြီးတရားစွပ်စွဲဖို့လှုံ့ဆော်ခွင့်ရှိတဲ့ဥပဒေချမ်းကိုအောက်လွှတ်တော်ကနေအတည်ပြုပေးလိုက်ပါတယ်အမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဆော်ဒီအာရေဗျအစိုးရကကန့်ကွက်နေတဲ့အကြောင်းကပဲမေလာရုံးကအကြမ်းဖက်မှုဆိုင်ရာထောက်ခံပံ့ပိုးသူတွေကိုတရားဥပဒေအရအရေးယူမှုဆိုင်ရာဥပဒေချမ်းကိုအထက်လွှတ်တော်ကနေအတည်ပြုပေးခဲ့တာပါအဲ့ဒီအကြမ်းဖက်မှုမှာလင်းရင်ပိုင်စည်းသူ19ဦးရဲ့15ဦးဟာဆော်ဒီအာရေဗျနိုင်ငံသားတွေဖြစ်ပေမဲ့ဆော်ဒီအစိုးရကတော့သူတို့ဆွဆွဲတယ်လို့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်မှုမရှိတဲ့အပြင်အကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်နေတဲ့တိုက်ခိုက်မှုမှာပါဝင်တဲ့အဖွဲ့အစည်းတွေကိုပါသူတို့ပံ့ပိုးမှုမပေးခဲ့ပါဘူးလို့ပြောပါတယ်ဒီဥပဒေချမ်းကနေအမေရိကန်နဲ့ဆော်ဒီအာရေဗျတို့ကြားနိုင်ငံဆက်ဆံရေးရောပါနိုင်တယ်လို့နိုင်ငံရဲ့ချားမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအန်ဒီယေပိုးပြီးရှိလာနိုင်တဲ့အပြင်အမေရိကန်ပြည်ထောင်စုကနေတခြားနိုင်ငံတွေကိုတရားစွဲဆိုနိုင်တဲ့လမ်းပွင့်သွားမှာကိုပူပန်တဲ့အတွက်ဒီဥပဒေချမ်းကိုသမရအင်ဗျူကနေကန့်ကွက်ထားတာပါသမရအင်ဗျူကဗီဒီယိုအာနာသုံးပြီးပယ်ထားတာကိုအထက်နဲ့အောက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံ2ပုံကနေပယ်ဖြတ်ပစ်နိုင်ပါတယ်